အိန္ဒိယနိုင်ငံမှာကိုဗစ် -19 ဒုတိယလိုင်းကူးစက်မှုတွေကြုံခဲ့ရတဲ့မတ်လနဲ့ဧပြီလအတွင်းမှာတင်ဆေးဝင်တန်း244ယောက်အသက်ဆုံးရှုံးခဲ့ရတယ်လို့အိန္ဒိယဆရာဝန်များအသင်းကဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တရက်ထဲမှာလည်းကိုဗစ်ကြောင့်သေဆုံးရတဲ့ဆရာဝန်အယောက်50ရှိပြီးဒီရောဂါစတင်ကတည်းကဆိုရင်တော့စုစုပေါင်းဆရာဝန်1000ကျော်သေဆုံးခဲ့ရပြီလို့လည်းဒီဆရာဝန်အသင်းကဆိုပါတယ်။ကာကွယ်ဆေးလုံလုံလောက်လောက်မရတာကဆရာဝန်တွေတည်ဆုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်။ဘာလို့လဲဆိုတော့တည်ခဲ့ရတဲ့ဆရာဝန်တွေ244ဦးထဲမှာ300ခန့်တုန်းကပဲကာကွယ်ဆေးရခဲ့တယ်လို့ဒီအသင်းကထောက်ပြခဲ့ပါတယ်။ဒါအပြင်နောက်ထပ်တည်ဆုံးစေတဲ့အကြောင်းရင်းတွေကတော့ဝန်ထမ်းအရာမလုံလောက်တာနဲ့အလုပ်ဝင်ပြလာတာတွေဖြစ်တယ်လို့လည်းဒီဆရာဝန်များအသင်းကဆက်ထောက်ပြပါတယ်။နိုင်ငံခြားဘွဲ့ရအိန္ဒိယဆရာဝန်များအသင်းကလည်းနိုင်ငံခြားမှာဆေးကြောင်းဆင်ဘွဲ့ရပြီးသားသူတွေအနေနဲ့အိန္ဒိယမှာကုသခွင့်လိုင်စင်လျှောက်တာမရသေးတာကြောင့်ဝေမကူနိုင်မှုဖြစ်နေတာမျိုးသူတို့ကိုအမြန်ဆုံးလိုင်စင်ထုတ်ပေးသင့်ပြီလို့တောင်းဆိုလိုက်ပါတယ်။အခုလိုအချိန်မှာအရင်ကိုဗစ်ကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့တဲ့ထိုင်ဝမ်မှာလည်းပိုးထွေသူတွေတက်လာနေပြီးပထမဆုံးပိတ်ဆို့ကန့်သတ်မှုတွေပြင်းပြင်းထန်ထန်ဆက်လုပ်နေရပါပြီခင်ဗျ။